င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias a bigger we now
ပါတဒရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှသားကြပါစို့တောတရှိများရှင်ဒီကနေ့အတင်းအကျမတိုက်တွန်းပါနဲ့ဆိုတဲ့အကြောင်းကိုတင်ပြပေးမှဖြစ်ပါတယ်တောတရှိများရှင်အစာအစာနဲ့ပတ်သက်ပြီးတော့အတင်းအကျခိုင်းစင်မှုတွေကိုရှောင်ရှားသိပါတယ်တနေ့ထမင်းနှစ်ကြိမ်စားခြင်းဟာသုံးကြိမ်စားခြင်းထက်ကျန်းမာရေးကိုအထောက်အကူပေးတယ်ဆိုတာကိုပေါ်ပြပေမဲ့စွအတင်းကြီးအလုံမခိုင်းသင့်ပါဘူးသဘောပေါက်အောင်ပြောပြီးဆွဲဆောင်ခြင်းဟာအတင်းအကျခိုင်းစေခြင်းနဲ့အထက်ပိုပြီးတော့တင့်လျော်ပါတယ်နေတာတိုးတဲ့အချိန်ကာလတွေမှာဒီစကားကိုတင်ပြဖို့ပိုပြီးတော့တင့်လျော်တယ်နေတာတိုးလာတာနဲ့အမျှညစာစားခြင်းလည်းပိုပြီးတော့နောက်ကျလာတတ်တဲ့အတွက်တတိယအချိန်ထမင်းစားခြင်းဟာလိုအပ်တော့မှာမဟုတ်ပါဘူးတောတရှိများရှင်တနေ့ကိုထမင်းကြီးနှစ်ခါသာစားပါတချို့မှာတတိယအကျင့်အစာစားတတ်ပေမဲ့အစာကြေလွယ်တဲ့အစာအစာတွေကိုသာရွေးချယ်ပြီးသတိပညာရှိစွာစားတတ်ကြရမှာဖြစ်တယ်။နှစ်ကြိမ်သာစားဖို့တားမြစ်ထားတဲ့အခါအဲ့ဒီပြောင်းလဲမှုအတွက်သူတို့ဟာပြင်းထန်စွာခံစားကြရတတ်တယ်။စားတတ်ချက်တခုတော့မဟုတ်ပါဘူး။ကျမတို့ဟာတနေ့ထမင်းနှစ်ကြိမ်သာစားသင့်တယ်လို့ဆိုတယ်။တနေ့လေထမင်းအကြိမ်များစွာစားတယ်ဆိုတဲ့အချက်ဟာစမ်းသပ်ချက်တစ်ခုဖြစ်တယ်လို့မထင်သင့်ပါဘူး။တနေ့ထမင်းသုံးကြိမ်စားတဲ့အတွက်ကျန်းမာရေးကိုပိုမိုကောင်းလာတဲ့သူတွေဟာတနေ့သုံးကြိမ်စားဖို့အခွင့်အရေးရှိနေပါတယ်။တနေ့ထမင်းနှစ်ကြိမ်စားဖို့ကြင့်သုံးတဲ့လူတွေရှိပါတယ်။သောတာရှိများရှင်သင်တန်းကျောင်းတွေမှာတနေ့ထမင်းနှစ်ကြိမ်စားခြင်းကြောင့်ဖြစ်ပေါ်လာတဲ့အငြင်းပွားမှုရလဒ်တွေလည်းရှိပါတယ်။အစာနဲ့ဆက်လျင်းတဲ့မိကုံးဟာတစ်ဖက်စွန်းရောက်လာတယ်လို့လူအများကအထင်ရောက်နေတတ်တယ်။ဒီလိုကျောင်းတွေမှာပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေဟာကျောင်းသူကျောင်းသားတွေဟာစိတ်ရောကစိတ်ရောကိုပါပြင်ပန်းကြတဲ့အတွက်တတိယအကျင့်ထမင်းစားခြင်းအတွက်ကန့်ကွက်မှုကိုဖယ်ရှားပြရမှာဖြစ်တယ်။အဲ့ဒီလိုပြုလုပ်ရင်မတရားအဆုံးဖြတ်ခံရတယ်လို့အထင်ရှိကြဖို့တော့မလိုပါဘူး။ဒါပေမဲ့အသည့်စိတ်အားဖြင့်တနေ့ထမင်းနှစ်ကြိမ်စားတဲ့သူတွေအနေနဲ့သူတို့ရဲ့အလေအထကိုပြောင်းလဲဖို့တော့မလိုပါဘူးတချို့ဆရာတွေနဲ့ကျောင်းသားတွေဟာစာသင်ခန်းထဲမှာအစာစားကြခြင်းအရာဟာကောင်းတဲ့ပုံသက်သေမဟုတ်ပါဘူးအစာစားတော့ခြင်းနဲ့ပတ်သက်ပြီးတပြေးညီလှုပ်ဆောင်တင်ကြတယ်တတိယအကြိမ်ထမင်းစားဖို့မလိုတော့အောင်ဒုတိယအကြိမ်စားတဲ့အခါမှာလုံလောက်အောင်စားရမယ်လို့တနေ့နှစ်ခါထမင်းစားသုံးသူတွေကယူဆကြလို့ရှိရင်သူတို့ဟာမိမိတို့ရဲ့အစာအိမ်ကိုထိခိုက်စေလိမ့်မယ် ဒါကြောင့်ရိုးရိုးအစားအစာဖြစ်တဲ့အသီးအနှံနဲ့ပေါင်မုတ်တွေကိုတတိယအကြိမ်စားတဲ့အစာဖြစ်ကြောင်းသားတွေကိုစားခွင့်ပြုရမှာဖြစ်တယ်။သောတရှင်များရှင်ပုံမှန်စားတော့ခြင်းရဲ့အရေးပါပုံကတော့ထမင်းကြီးစားပြီးတိုင်း9နာရီလောက်အစာမစားဘဲနေသင့်တယ်။တနေ့တစ်ကြိမ်ထမင်းကြီးမစားမီဘယ်အစာကိုမှမစားသင့်ပါဘူး။ထမင်းကြီးနှစ်ကြိမ်အကြာအဲ့ဒီလိုအစာရှောင်ထားခြင်းဖြင့်အစာကြေချက်မှုကိုအပြည့်အဝလှုပ်ဆောင်ပြီးစီးစေမယ့်အပြင်ထမင်းစားတဲ့အခါမှလည်းပဲပို့ပြီးတော့မြိတ်ရှက်စေမယ်။ထမင်းကိုအချိန်မှမှစားရမှာဖြစ်တယ်။တကယ်လို့ညစာကိုစားနေကြအချိန်ထက်တနာရီဒါမှမဟုတ်နှစ်နာရီစောပြီးစားမိတယ်ဆိုပါစို့အစာအိမ်ဟာအစာသစ်အတွက်အဆင်သင့်ဖြစ်လိမ့်အောင်မှမဟုတ်ပါဘူး။အကြောင်းကတော့စားပြီးသားအစာတွေကိုကြေချက်ပြီးအောင်မှမဟုတ်ဘူး။ဒါကြောင့်အစာသစ်ကိုကြေချက်ဖို့အင်အားအပြည့်မရှိနိုင်သေးပါဘူးဒီနည်းနဲ့အစာအိမ်ဟာအားနည်းနွမ်းလျက်လာပါတော့တယ်အလုတ်ပီးဖို့အတွက်ဖြစ်ဖြစ်အချိန်နဲ့အမျိုးမျိုးကြောင့်ပဲဖြစ်ဖြစ်အစာကိုတနာရီဒါမှမဟုတ်နှစ်နာရီနောက်ကျပြီးမစားသင့်ဘူးစားနေကြအချိန်ရောက်လာရင်အစာအိမ်ဟာအစာကိုတောင့်တနေမယ်အစာစားဖို့ကြံ့ကြံ့နေလို့ရှိရင်အဓိကတောင်းဝန်ယူအစာချက်နေတဲ့အင်္ဂါတွေရဲ့စွမ်းဆောင်မှုတွေကျဆင်းသွားနိုင်ုံသာမကဘူးနောက်ဆုံးမှကတွင်းမှာပြတ်သွားနိုင်တယ်အဲ့ဒီအချိန်ရောက်မှအစာစားလိုက်မယ်ဆိုရင်အစာအိမ်ဟာဝင်လာတဲ့အစာသစ်တွေကိုကောင်းကောင်းကြေချက်နိုင်တော့မှာမဟုတ်ပါဘူးအတိတ်ဘယ်ကတော့အဲ့ဒီအစာတွေဟာကောင်းတဲ့သွေးအဆင့်ကိုပြောင်းလဲပစ်နိုင်တော့မှာမဟုတ်ပါဘူးလူအပေါင်းတို့ဟာကြားမှာတရေစာမစားပဲအချိန်မှမှထမင်းစားကြမယ်ဆိုရင်ထမင်းစားတဲ့အချိန်မှရင်ပြင်ချက်ချက်စားနိုင်ုံသာမကဘူးစားလိုက်တဲ့အစာတွေဟာလည်းပဲအားဖြစ်သွားပါလိမ့်မယ်အချိန်မှမှထမင်းစားခြင်းဟာအင်မတန်မှအရေးကြီးလာပါတယ်ထမင်းစားခြင်းတွေကိုတိတိကျကျသတ်မှတ်ထားပြီးအချိန်ရောက်လာလို့ရှိရင်အစာအိမ်မှာတောင်းဆိုနေတဲ့အစာတွေကိုစားသုံးကြရမှာဖြစ်တယ်။နောက်တစ်ချိန်ထမင်းကြီးမစားမီဘယ်အစာကိုမှမစားရဘူး။စိတ်တကူအားနေတဲ့သူတွေဟာမိမိတို့ရဲ့အလိုဆန္ဒတွေကိုမတွန်းလှန်နိုင်တဲ့အတွက်ကြောင့်ကြားအချိန်တွေမှာအစာတွေကိုစားမိတတ်ကြတယ်။အထူးသဖြင့်ခရီးသွားတဲ့အချိန်တွေမှာတချို့ပုဂ္ဂိုလ်တွေဟာတွေ့သည်မအစာတွေကိုအဆက်မပြတ်စားတတ်ကြတယ်။ခရီးသွားနေတဲ့သူတွေဟာပုံမှန်အချိန်အတိုင်းရိုးရိုးအစာတွေကိုစားသွားကြမယ်ဆိုရင်မောပန်းနွမ်းနယ်မှုတွေကင်းဝေးကြပါလိမ့်မယ်။အဖျားအနာတွေလည်းကင်းဝေးကြပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှကျန်းမာရေးအတွက်ကြံပေးတင်ပြလိုက်ပါတယ်ရှင်။
ဝင်ငါပေးมาဖြစ်ပါတယ်ရှင်။나도다시님큰아유자바소
도도라시님마베스님인가봐로시사누구스타쳔마레 ဒီနေ့မင်္ဂလာရှိတော်နေ့တည်းမှာပြန်လည်ပြီးတော့ဘုရားသခင်နဲ့အတူကျွန်တော်မိတ်သဟာရဖွဲ့ခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်ချစ်တော်မိတ်ဆွေတို့ဒီနေ့ပေးသွားမယ့်သတင်းစကားကတော့ညှော်လင့်ရာဝမ်းမြောက်ခြင်းနော်ကျွန်တော်ညှော်လင့်ရာဝမ်းမြောက်ခြင်းဆိုတဲ့ကျွန်တော်တို့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ဘုရားသခင်ကကျွန်တော်တို့အတွက်ဝမ်းမြောက်ခြင်းပေးတဲ့ဘုရားဖြစ်တယ်ကျွန်တော်အားလုံးဝမ်းသာနေတာကိုဘုရားကတွေ့ကျင်တယ်မိမာတို့ရှင်သားသမီးတွေကိုပါအမြဲတမ်းပျော်ရွှင်နေတာကိုပဲတွေ့ကျင်နေတယ်။မိမသားသမီးတွေကိုကြည်ရှုစောင့်ရှောက်တဲ့အခါမှာသားသမီးလေးတွေပျော်နေတာ၊သားသမီးလေးတွေအမြဲတမ်းကြမ်းမာနေတယ်၊သားသမီးလေးတွေအမြဲတမ်းလန်းဆန်းနေတယ်၊တက်ကြွနေတယ်။အဲဒီလိုမျိုးကြည်ကျင်နေတဲ့မိဘတွေဖြစ်တယ်။သားသမီးတွေညှိုးငယ်နေတယ်တော့မှဒါဘာဖြစ်တယ်လဲ၊သမီးဘာဖြစ်တာလဲ။မိဘတွေကစိုးရိမ်နေ။ဒီနေ့ဘုရားသခင်ကလည်းသူ့ရဲ့သားသမီးတွေကအမြဲတမ်းဝမ်းမြောက်နေတာကိုလိုချင်နေတဲ့ဘုရားဖြစ်ပါတယ်။နော်အမြဲတမ်းဝမ်းမြောက်နေတာကိုတွေးချင်နေတဲ့ဘုရားဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ဘုရားရဲ့သားသမီးများအားလုံးယနေ့နေ့တစ်ပတ်မှာအားလုံးဝမ်းမြောက်ကြရလားဝမ်းမြောက်ခြင်းပျော်ရွှင်ခြင်းညှိနှိုင်းခြင်းနဲ့ဘုရားရဲ့ဂုဏ်တော်ကိုချီးမွမ်းကြရအောင်ဘုရားသခင်နာမှာဆက်ကပ်ကြရအောင်ဘုရားသခင်နဲ့တူကျွန်တော်မေတ္တာဟာကြဖွဲ့ကြရအောင်ချစ်တော်မိတ်ဆွေတို့မျှော်လင့်ရဝမ်းမြောက်ခြင်းမှာကျွန်တော်တို့အားလုံးကပြေဝဆုံနေခြင်းခံစားနေရတယ်ဒီနေ့ကျွန်တော်တို့အသက်တာတစ်လျှောက်လုံးမှာတရက်ပြီးတရက်မျှော်လင့်ချက်အကြောင်းတွေကိုပြောခဲ့ရတယ်မျှော်လင့်ချက်ကင်းမြဲတဲ့အခြေအနေမျိုးအနေမှာဘုရားသခင်ကဘယ်လိုမျိုးကူညီနိုင်တယ်လဲဘုရားသခင်အားလုံးချက်ဘယ်လိုမျိုးစောင့်ရှောက်နိုင်တယ်လဲညော်လင်းချက်ကင်းမဲ့တဲ့ဘဝနဲ့ဘလို့လွတ်မြောက်အောင်လုပ်ပေးနိုင်တယ်လေဒီအကြောင်းအရာတွေကိုကျွန်တော်တို့ကြားနာခဲ့ရတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့မိတ်ဆွေရဲ့တက်တာမှာဆိုရှင်ဒီအရာတွေအားလုံးနဲ့အပြည့်ဝခံစားပြီးသွားပြီညော်လင်းချက်အရာညော်လင်းရဝမ်းမြောက်ခြင်းမှာကျွန်တော်တို့ပို့ပြီးတော့ခံစားဖို့ရန်အတွက်အရန်ရည်ကြည့်တယ်ဘဝမှာတော့ကျွန်တော်တို့ရဲ့တက်တာမှာတစ်ချိန်တစ်ခါတော့ရှုံးနေမှုပါပဲဘဝတိုက်ပွဲဖြစ်တဲ့အတွက်ကြောင့်တိုက်ပွဲပေါင်းမြောက်များစွာရင်ဆိုင်ရမှာပဲနော်ထောင်သောမောက်ကတော့တိုက်ပွဲတွေနဲ့ကျွန်တော်တို့ရင်ဆိုင်ပြီးတော့ရှောက်လန်းနေရမယ်နော်အဲ့တော့ကျွန်တော်တို့ရဲ့အသက်တာမှာဒီလိုမျိုးတိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ခါမှာကျွန်တော်တို့ကရှုံ့နေတဲ့သူများထဲမှာမပါဖို့ရန်ရည်ကြည့်တယ်ကျွန်တော်တို့အားလုံးကအောင်မြင်တဲ့သူများအောင်လံကိုလွန့်ထူနိုင်တဲ့သူများထဲမှာပါဝင်ပြီးတော့ဖျားဘက်မှာတို့ရှိတကယ်ပဲအောင်မြင်တဲ့သူတွေဖြစ်ဖို့ရည်ကြည့်တယ်ချစ်တော်မိတ်ဆွေတို့အဲ့တော့တမန်ကျမ်းချက်ကိုကျွန်တော်ဆင်ခြင်ကြရအောင်ဟေရှာယနဂရီကျမ်းခန်း61အငယ်1မှာတို့ရှိဘာပြောထားလဲဆိုတော့ထာဝရဘုရား၏ဝိညာဉ်တော်သည်ငါ့အပေါ်မှာတည်တော်မူ၏အကြောင်းမူကားစင်ရဲသားတို့အားဝမ်းမြောက်စရာတည်ခြင်းကိုကြားပြောစေခြင်းကငါ့ကိုဘိတ်သိမ့်ပေးတော်မူ၏နှလုံးချေခွဲသောသူတို့၏အနာကိုစီးစေခြင်းက၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ချင်းအကြောင်းနှင့်အချင်းခံလျက်ရှိသောသူတို့အားထောင်းတကားဖွင့်ခြင်းအကြောင်းကိုပြစေခြင်းက၎င်းဒီနေ့ချစ်တော်မိတ်ဆွေတို့သင်ဟာဘုရားရဲ့သားသမီးဖြစ်တယ်။ဘုရားသခင်ရွေးချယ်ထားသောသားသမီးများဖြစ်တယ်။ဘုရားရှင်ကသင်ကိုလွတ်ချင်းခွင့်ကိုပေးသောဘုရားလည်းဖြစ်တယ်။ဘုရားရှင်သာသို့ရှင်သင်ကိုလွတ်မြောက်ခြင်းအခွင့်နဲ့တူအမြဲတမ်းပျော်ရွှင်နေစေပျော်ရွှင်နေစေတဲ့ဘုရားဖြစ်တယ်။ဒါဒီအရာတွေကိုခံစားနေရတဲ့ခါမှာသင်ဘဝအသက်တာမှာသို့ရှင်ဒီချမ်းခြင်းရသို့ရှင်ဘာလို့ရမလဲ။စင်ရဲသားတို့ကိုဝမ်းမြောက်စရာတည်င်းကိုကြားပြောဖို့ရန်အတွက်ယနေ့ဘုရားသခင်ကကျွန်တော်ကျွန်မတို့ကိုအနိုင်ထားတာဖြစ်တယ်။ကျသောမိတ်ဆွေတို့လူရဲ့ဘဝတက်တာမှာတော့တစ်ချိန်လုံးကတော့အောင်မြင်နေမှာမဟုတ်ပါဘူးအမြဲတမ်းကြာရှုံးနေမှာဖြစ်တယ်။ဘာကြောင့်လဲကျွန်တော်တို့နားမှာသာရမဏေလည်းရှိတာဟုတ်ဘုရားရဲ့သားသမီးတွေကိုအောင်မြင်နေပေမဲ့ဘုရားရဲ့သားသမီးတွေကိုကြာရှုံးအောင်ဘုရားရဲ့သားသမီးတွေယိုင်နေသွားအောင်သာရဏကတော့အမျိုးမျိုးနှောက်ရက်နေမှာပဲနော်နှောက်ရက်နေမှာပဲကျသောမိတ်ဆွေတို့တစ်ချိန်ကမောရှိတာတို့ရှိရင်သူကရှင်မြင်ရဲ့နန်းတော်ပါနော်ဖာရောဘုရင်ကြီးရဲ့နန်းတော်မှာတို့ရှိရင်မင်းသားတယောက်နေနဲ့အကောင်ဆုံးနေထိုင်ခဲ့ရတယ်အကောင်ဆုံးသက်ရှင်ရတယ်အကောင်ဆုံးကြီးထွားရှင်သန်ခွင့်ကိုရခဲ့တယ်ကြီးထွားရှင်သန်ခွင့်ကိုရခဲ့တယ်ဖခင်ရဲ့လူတော်ကြောင့်ပဲသူနန်းတော်ကိုရောက်ရှိသွားတယ်အသက်ရှင်ခွင့်ရသွားတယ်ပြီးလို့ရှိရင်သူကောင်းကောင်းမွန်မွန်နဲ့အသက်တာကိုကြီးထွားရှင်သန်ခွင့်ရတယ်ကောင်းကောင်းစားနိုင်တယ်ကောင်းကောင်းပညာသင်နိုင်တယ်ကောင်းကောင်းနေနိုင်ခဲ့တယ်ဘုရင်ရဲ့သားတော်ဖြစ်တဲ့အတွက်ကြောင့်နော်ဘုရင်မင်းမြတ်ကြီးရဲ့သမီးတော်ရဲ့သားတော်ဖြစ်တယ်သားတော်မြောက်စားခြင်းကိုခံစားခဲ့ရတယ်။နောက်ဆုံးမှာတော့ရှင်သူ့ကိုအိမ်ရှိအရာကိုလည်းပေးခြင်းခံခဲ့ရမယ်။ဒါပေမဲ့လည်းမောရှိကဒီလိုမျိုးအခြေအနေမျိုးနဲ့ရင်ဆိုင်ရတဲ့ခါမှာနော်သူ့အနေနဲ့တကယ်အံ့ဩဖွယ်ရပါပဲ။အံ့ဩဖွယ်ရပဲ။ဖခင်သခင်ကသူ့ရဲ့သားသမီးတွေလွတ်ချင်းခွင့်ကိုရရှိဖို့ရန်အတွက်မောရှိကိုအသုံးပြုရမယ်။ဒါကြောင့်မောရှိကတော့ရှင်ဒီလိုမျိုးဘယင်ယာဒုကိုရမယ်ဦးဆောင်ကောင်းရွယ်ပြုရမယ်သူတစ်ပါးကိုအုပ်ချုပ်ရမယ်ကိုကဲရမယ်သူရဒုက္ခတော့ဘုရားသခင်ကမလျှော့ချပါဘူး တို့ပဲမလဲဘုရားသခင်ကဆိုရှင်သူ့ကိုဒီအရာတွေကိုလှောက်ဆောင်နိုင်ဖို့ရန်အတွက်ဘုရားသခင်ကမောရှေကိုနန်းတော်တွေကနေမှနှင်ထုတ်ခဲ့တယ်စဉ်းစားကြည့်ပါမောရှေဖာရောဘုရင်ရဲ့နန်းတော်ကနေမှအလွတ်တန်ထွက်ပြေးခဲ့ရတယ်နောက်ဆုံးမှဆိုရှင်တောတောင်ထဲမှာသိုးကြောင်သားဘဝနေတဲ့အသက်ရှင်ခဲ့ရတယ်သက်ရှင်ခဲ့ရတဲ့အခါမှာဆိုရှင်ဘုရားသခင်ကမောရှေကိုပြန်လှည့်ပြီးတော့ခေါ်ဆောင်ခဲ့တယ်မောရှေကိုမိလောင်နေတဲ့ခြုံပုတ်ကနေမှာခေါ်ပြီးတော့မောရှေကိုဘုရားသခင်ကစေခိုင်းခဲ့တယ်။နော်။မောရှေကိုကောင်းဆောင်ယာထုကိုပေးခဲ့တယ်။သိုးချောင်းသားဘာမှဗလာနတ်တိဖြစ်နေပြီ။မျောလင်းချက်မရှိဘူး။နော်။သိုးတွေချောင်းရင်းနဲ့ပဲအသက်တာကုန်ဆုံးသွားမဲ့အခြေအနေမျိုးရတယ်မှာ။ဘုရားသခင်ကမောရှေကိုခေါ်ဆောင်ပြီးတော့အီသေလလူမျိုးတွေကိုထုတ်ဆောင်ခဲ့တယ်။နော်။အီသေလလူမျိုးတွေကိုအက်ဂရုတိုင်းပြည်ကနေမှာထုတ်ဆောင်ခိုင်းခဲ့တယ်။နောက်ချစ်တော်မိတ်ဆွေတို့ဘုရားသခင်ကသူ့ရဲ့သားသမီးတွေကိုယနေ့စင်ရသားတွေကိုကြွေးခြင်းကဝမ်းမြောက်ဖို့ရန်အတွက်နော်ယနေ့မျောလင်းချက်ကင်းမြတ်နေတဲ့သူတွေကိုမျောလင်းချက်ပေးနိုင်ဖို့ရန်အတွက်ဘုရားသခင်ကယနေ့ကျွန်တော်ညီမတွေကိုမောရှိကဲ့သို့အသုံးပြုနေတာဖြစ်တယ်နော်ဒုက္ခတော့ကျွန်တော်ရောက်မှာပဲတခါတခါမှာကျွန်တော်ตายရနေလိမ့်မယ်ဒါပေမဲ့ကျွန်တော်ရဲ့တက်တာမှာဆိုရှင်ဒီအရာတွေကိုပြန်လည်ပြီးတော့ရရှိဖို့ရန်အတွက်ဘုရားသခင်ကပြောင်းမြန်လှန်ပြီးတော့မောရှိကပထမကမင်းသားယာဒုကနေမှာပြောင်းမြန်လှန်လိုက်တဲ့ခါမှာနောက်ဆုံးသိုးကြောင်သားဘဝရောက်သွားတယ်။သိုးကြောင်သားဘဝနေမှာပြန်လှန်ပြီးတော့ဘုရားသခင်ကသိုးကြောင်သားဘဝကနေမှာပြန်ပြီးတော့ပြောင်းမြန်လှန်လိုက်တဲ့ခါမှာမောရှေကဥဆောင်ခေါင်းရွက်ပြုတ်တဲ့ရောက်ဖြစ်လာတယ်။ဘယ်ဘက်မှာလဲ?ဖျားဘက်မှာ။လောကရေးရာရှင်ဘုရင်ယာဒုဘက်မှာဥဆောင်ခိုင်းတာမဟုတ်ဘူး။ဖျားဘက်မှာပြန်လှန်ပြီးတော့ဥဆောင်ခေါင်းရွက်ပြီးတော့ဘုရားသခင်ဘက်မှာဆိုရှင်လှုပ်ရှားနိုင်ဖို့ရန်အတွက်ဘုရားသခင်ရဲ့အလိုတော်ကိုဆောင်ပြီးတော့ယနေ့လိုအပ်နေတဲ့သူတွေကိုကယ်ထုတ်နိုင်ဖို့ရအတွက်မောရှိအားဖြင့်ဘုရားသခင်ပြန်လှည့်ပြီးတော့အသုံးပြုခဲ့တာကိုတွေ့ရ။ယနေ့ချစ်တော်မိတ်ဆွေတို့ဘုရားသခင်ကသင်ကိုဝမ်းမြောက်ခြင်းခံစားဖို့ရန်အတွက်အမြဲတမ်းလိုရှိတဲ့ဘုရားဖြစ်တယ်။ဒုက္ခရောက်တဲ့အခါမှာဘုရားသခင်ကသင်ကိုဝမ်းမြောက်ခြင်းပေးနေတဲ့ဘုရားဖြစ်တယ်။ဒါကြောင့်ဘုရားသခင်နဲ့တူကျွန်တော်တို့အားလုံးကဆိုရှင်လက်တွဲပြီးတော့ဘုရားဘက်မှာတစ္ဆာရှိကြပါစို့လို့အားပေးတိုက်တွန်းနေနေကုန်ချုပ်ပါစေ။ချစ်တော်မိတ်ဆွေများအားလုံးဘုရားသခင်ကိုဝမ်းမြောက်စွာကောင်းချီးမွမ်းသာပါစေ။
ကိုယ်တော်ထွတ်ဆိုအလင်းပေးမယ်လောကသားတွေတွေ့ကိုယ်တော်ထွတ်တို့နှလုံးသားတွေပေးအပ်လိုက်ပြီကွယ်ရှေးဦးမြတ်တာလေးရမျောနေအောင်စင်သာထိန်သိမ်းဆောင်ရှောင်းနေမယ်နှုတ်ဘတရားကိုသူမိထားလို့ရလောင်စာရပေးမယ်ဝိညာဉ်များတွေ့ဆက်ကမဲ့တဲ့ငောင်းပြန်ဝေးမယ်ဘူလောင်ပြင်းပြတဲ့စိတ်တွေနှလုံးသားထဲမှာမြဲဝိညာဉ်တော်မိရှေးလေးဝင်ကြစေအောင်ဝိညာဉ်တော်ပြောင်းဝမ်းမလဲစေနဲ့ဘုရားရဲ့မြတ်တာကြီးမားကြောင့်ဟုစင်ကြင်နေရင်နဲ့တော်ရပြားရှိတယ်ဆွေကခန္ဓာမိခါလို့သွားသည်တိုင်အောင်ဘုရားမြတ်ထွက်ဆိုမြဲသင်ရှိမယ်ဝိညာဉ်တော်နဲ့မြဲဖြစ်နေမယ sick dream alone da de ma mye we need no mi shin le rim ja se a win yin do pya a wa ma ne sin ne pya ye mit da ti ma chong bu sin chin le yin ne da ra pya shin twa Mikalu twali dai on ya mya twa su mya tin shi me win yin do ne ne pi ni me tara pya shi twa the dot kulong ke ba lo ga so ti ta dai twa ja su me su krito ye na ma ro kai swe ga kana mi ka twa di tai ha ya mya twa su mya tin shi me win yin do ne
myo lin chin a ta myama season ko na to ta si ni ja de tu le tu ma le do a lo mingla pao ne pye wa ja ba se tu le tu ma le do yi di ni do le la pyo pya me mat za phwe ya tama chan sa pon mi le ga do မောက်ဆိုးမဤအလှငွေဆိုတဲ့ပုံပြေလေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးရှေးခါကယေရှုခရစ်တော်နဲ့တပည့်တော်တွေဟာလှဲ့လေသွားလာရင်ပရိသတ်တွေကိုယေရှုခရစ်တော်ကဟောပြောသွန်သင်တဲ့ကွယ်အဲ့ဒီပုဂ္ဂိုလ်ကြီးသွန်သင်တဲ့အရာတွေမှာဆင်းရဲသူဆင်းရဲသားတွေကိုပေးကမ်းဖို့မောက်ဆိုးမနဲ့မိဘမဲ့ကလေးတငယ်တွေကိုတနာကျင်နာဖို့အနိုင်အထက်မပြုတ်လို့ဖို့ပေးကမ်းစွန့်ကြဲကြရမယ်ဆိုတဲ့အကြောင်းတွေပါတဲ့ကွယ်။ဘာကြောင့်လဲခလေးတို့တိလား။အဲ့ဒီခေတ်အချိန်ကကြမ်းတက်ဆရာတွေတောင်မုတ်ဆိုးမတွေရဲ့အိမ်တွေကိုမတရားသိမ်းယူတတ်ကြပြီးလူတွေကြားကောင်းအောင်ဆုတောင်းပတ္ထနာတွေပြုတ်တတ်ကြလို့ပဲခလေးတို့ရဲ့။အဲ့ဒီလိုသနာစရာမုတ်ဆိုးမကြီးတွေမိဘမဲ့တွေကိုပြုတ်လို့ရင်ပြုတ်လို့ရင်ကြီးလေတဲ့အပြစ်ဒဏ်ခံရလိမ့်မယ်ဆိုတာယေရှုခရစ်တော်ကမိန့်တော်မူတဲ့ကွယ်။ခလေးတို့ရဲ့တနေ့တော့သခင်ယေရှုခရစ်တော်နဲ့တပည့်တော်တွေဟာဗိမာန်တော်မှာရှိနေကြတယ်တဲ့အဲ့ဒီအချိန်မှာသခင်ယေရှုခရစ်ဟာဗိမာန်တော်အလူခံတစ်တာရှိမှာထိုင်နေတဲ့ကွယ်အလူခံတစ်တာထဲကိုလူတွေကအလှငွေတွေထဲ့ကြတာကိုကြည့်ရှုနေတော်မူတဲ့တထေးတကြွေတွေတော်တော်များများဟာအလှငွေတွေတော်တော်များများထဲ့ဝင်လှူဒန်းကြတယ်တဲ့ကွယ်အဲ့ဒီလူတွေအထဲမှာမှဆင်းရဲတဲ့မုတ်ဆိုးမကြီးတယောက်လဲလာပြီးတော့ဒေနာရီနှပြားကိုအလူခံတစ်တာထဲကိုထည့်လိုက်တဲ့ဒေနာရီနှပြားဆိုတာဆယ်ပြားလောက်တန်တဲ့ကြေးပြားနှပြားလောက်ရှိတဲ့ကလေးတို့ရဲ့သခင်ယေရှုခရစ်တော်ဟာဒီလိုမုတ်ဆိုးမအလူငွေထည့်တာကိုတွေ့တဲ့အခါမှာသူ့ရဲ့တပည့်တော်တွေကိုသွန်သင်ခြင်းနဲ့အတွေ့သူ့တပည့်တော်တွေကိုခေါ်လိုက်တယ်တပည့်တော်တွေလည်းသူ့ဘေးနားမှာလာကြတာပေါ့ဒီအခါယေရှုခရစ်တော်ကတပည့်တော်တွေကိုညီအကိုတို့ဒီဆင်းရဲတဲ့မုတ်ဆိုးမဟာဗိမာန်တော်အလူခံတစ်တာအแทကိုထဲ့လူဒန်းကြတဲ့လူတွေထက်သူမကပိုးပြီးတော့ထဲ့လူဒန်းလိုက်တယ်လို့ပြောလိုက်တယ်။ငွေတွေအများကြီးထဲ့လူကြတဲ့လူတွေထက်နှစ်ပြားပဲထဲ့တဲ့မုတ်ဆိုးမကြီးကပိုပြီးထဲ့ဝင်လူဒန်းတယ်လို့ပြောတော့လူတချို့ကတော့အံ့ဩကြမှာပေါ့နော်။ခလေးတို့ရောတိတ်ပြီးအံ့ဩကြမှာပေါ့။ဘာကြောင့်လဲဆိုတာရောမသိချင်ကြဘူးလားဒီလိုကလေးတို့ယေရှုခရစ်တော်ကသူ့တပည့်တော်တွေကိုဆက်ပြီးဒီလိုရှင်းပြတယ်ဒီအလူခံတစ်တာထဲမှာထဲ့ဝင်လူဒန်းကြတဲ့တထေးတကြွေတွေကသူတို့မှာငွေတွေအများကြီးရှိကြတယ်သူတို့ရဲ့ငွေအများကြီးထဲကငွေပိုငွေရှံတွေကိုလာပြီးတော့လှူကြတာဖြစ်တယ်ကွဒီမုတ်ဆိုးမကြီးကတော့ဆင်းရဲပေမဲ့သူမရဲ့ချွေးနှဲစာရှိသမျှကိုပဲလူတာဖြစ်တယ်လို့မိန့်တော်မူပြီးတပည့်တော်တွေနားလည်သဘောပေါက်အောင်ရှင်းပြတာပေါ့ကွယ်ခလေးတို့ရေနှုတ်ကပတရားတော်ကလူတိုင်းအလူလူတဲ့အခါမှာစေတနာစိတ်နဲ့လူရမယ်နှမျောတဲ့စိတ်နဲ့မလူရဘူးမလူပဲမနေရဘူးဆိုတဲ့စိတ်အထင်နဲ့မလူရဘူးဘာကြောင့်လဲဆိုရင်ဖခင်သခင်ဟာစေတနာစိတ်နဲ့ပေးလူတဲ့လူကိုနှစ်သက်တော်မူတဲ့ခလေးတို့ရေကလေးတို့လည်းဆင်းရဲသားတွေကိုပေးကမ်းစွန့်ကြဲကြတဲ့အခါမှာရင်ထဲကဖြစ်ပေါ်လာတဲ့တနာကျင်နာတတ်တဲ့စိတ်နဲ့ပေးကမ်းနိုင်ကြသလိုအလူငွေတွေကိုလှူဒန်းတဲ့အခါမှာလည်းနဲတာများတာအဓိကမဟုတ်ဘူးစေတနာစိတ်နဲ့ဆက်ကလှူဒန်းကြရမယ်နော်ဒါမှကောင်းကြီးမင်္ဂလာခံစားကြရမှာပေါ့ကလေးတို့အားလုံးပေးလှူတဲ့အခါမှာ စေရနာစိတ်နဲ့ဆက်ကလူရမ်းနိုင်ကြပါစီကွယ်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 169တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။